ချင်းပြည်နယ်တိသိမ့်ပြို့အနီးမှာရှိတဲ့မွေးတောင်မှာတရုတ်ကုမ္ပဏီတစ်ခုနဲ့ဖက်ဆက်ပြုလုပ်မဲ့တတ်ထုစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေကမှစိုးရိမ်ပူပန်မှုတွေထွက်ပေါ်နေတာကြောင့်စီမံကိန်းနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုသိဖို့အတွက်ချင်းအမျိုးသားနိုင်ငံရေးပါတီ၅ခုကကိုယ်စားလှယ်တွေဟာအဲ့ဒီဒေသကိုတွားရောက်ပြီးတော့လေ့လာနေပါတယ်ဒီခီးစင်နဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းလန်ကခီးစင်မှာလိုက်ပါသွားတဲ့အထက်ချင်းတွင်းလူငယ်အဖွဲ့ကကိုကျော်တဲ့ဝင်းကိုဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင
်ဗျဟုတ်ကဲ့ပါစကိုင်းတိုင်းကလေးမြို့နဲ့ချင်းပြည်နယ်တိတိမြို့အကြားချင်းပြည်နယ်အတွင်းမှာရှိတဲ့မွေးတောင်မှာဒီတပ်ထုရင်းစီမံကိန်းကိုလှုပ်ဆောင်မှာဖြစ်ပါတယ်။ဒါပေမဲ့အခုလုပ်မဲ့စီမံကိန်းနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုမရှိတာနဲ့ဒေသတွင်းသဘာဝအရင်းမြစ်တွေထိခိုက်ပျက်စီးမှာဒေသခံတွေအကြားစိုးရိမ်မှုတွေဖြစ်ပေါ်နေတာကြောင့်ချင်းအမျိုးသားနိုင်ငံရေးပါတီ၅ခုကကိုယ်စားလှယ်တွေစုပြီးစီမံကိန်းနဲ့ပတ်သက်တဲ့ကောင်းကျိုးဆိုးကျိုးဒေသခံတွေရဲ့သဘောထားအမြင်တွေကိုနှစ်ရက်ကြာတွားရောက်လေ့လာနေကြတာပါ။ဒေသခံတွေရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့တော့ကိုယ်စားလှယ်အဖွဲ့နဲ့လိုက်ပါသွားတဲ့အထက်ချင်းတွင်းလူငယ်အဖွဲ့ကကိုကျော်သက်ဝင်းက VOA ကိုခုလိုရှင်းပြပါတယ
်။ဟောဒေသခံတွေနဲ့ကိုခုလည်းလက်ရှိကျွန်တော်တို့စုံစမ်းရသလောက်ကတော့ကျွန်တော်တို့ဒီမွေးတောင်ရင်းနဲ့လာရောက်တဲ့ဒီချင်းပါတီကကိုသူတို့အနေနဲ့ဒီစီမံကိန်းကိုသူတို့အနေနဲ့လောကလက်မခံတဲ့အကြောင်းရယ်ဒီစီမံကိန်းနဲ့ပတ်သက်ပြီးဘာမှမသိဘဲနဲ့လာပြီးမှပေါ်တော့ဒီကုမ္ပဏီတွေနဲ့ပြည်နယ်ဆိုရပြည်တော်စုဆရာဒီသဘောတူညီချက်တွေယူပြီးမှဒီဟိုတားကြီးပေါ်တော့ဘာလို့ပြောမလဲကိုရဒီဘာပြောညာပြောလာလာပြီးမှဒီဝင်ရောက်လုကင်မှာလဲဒါဆိုရင်လေကိစ္စတွေသူတင်ပြရလို့ပြောတယ်ကိုအဲအတိလက်ရှိကျွန်တော်တို့ပုံလေးနေတာမှမရှိဘူးဆိုတော့အဲ့ဒါပေါ့နော်ကျွန်တော်တို့ဒီစသူတို့ဆုတ်ဆိုလဲမဆုတ်ဆိုဆိုတာပြည်တယ်လွတ်တော်တော်မှမသိဘူးခင်ဗျာအဲ့အတိကိစ္စကိုလဲသူတို့ဒီရှင်းရှင်းပြသားပါဒီဥက္ကရာဥဆိုဆံလဲအဲ့ဒီကိစ္စကိုသူတို့ပြောတယ်တဲ့တွေ့တယ်မခါပါအဲ့ဒီကိစ္စလဲပြောတယ်ဒါပြီးမှဒီအဓိကတော့သူတို့ဒီတရုတ်ကုမ္ပဏီဖြစ်တဲ့ဒီ North Money ကုမ္ပဏီနဲ့လုပ်မယ်လို့တော့သူတို့ဒီအတိနင်းသူတို့ရှင်းပြထားတာရှိတယ်ကို
အစောပိုင်းကတော့ဒီစီမံကိန်းကိုလုံခဲ့တဲ့လပိုင်းအတွင်းလောက်ကစတင်မဲ့ပုံစံမျိုးအစိုးရသတင်းစာတွေမှာဖော်ပြထားပြီးဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိတော့မွေတောင်ဒေသမှာစီမံကိန်းစတင်မဲ့အရေးလက္ခဏာမတွေ့ရသေးဘူးလို့ကိုကျော်သက်ဝင်းကပြောပါတယ်။ဒီစီမံကိန်းပေါ်ဒေသခံတွေအကြဆိုးရိမ်မှုတွေဖြစ်ပေါ်နေတဲ့အတွက်ချင်းပြည်နယ်အစိုးရကလည်းအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်ခဲ့တယ်လို့ချင်းပြည်နယ်တစ်တောနယ်တပ်ထုဝန်ကြီးဌာနဝန်ကြီးဦးကျော်ငိမ့်က VOA ကိုပြောပါတယ်
။အဲ့ဒီကိစ္စကတော့ကျွန်တော်ကွင်းစင်ဖူးပါတယ်ခင်ဗျာ။ကိုကွင်းစင်မှာလူထုကိုကျွန်တော်ရှင်းပြပေးတာပါ။
ဟုတ်ကဲ့ဗာဒမြပြောပါလေခင်ဗျာ
အဲ့ဒီမှာကျွန်တော်ကုမ္ပဏီတွေလာတယ်ကျွန်တော်ဒီနေ့ဆွေးအဖွဲ့ကတာဝန်ရှိတဲ့ဝန်ကြီး၃ပါးပေါ့ဝန်ချုပ်ပါဝင်ကျွန်တော်ပြခဲ့တဲ့မတ်လ30ရက်နေ့တော့အမှဧပြီ4ရက်ထိကျွန်တော်ကွင်းဆင်းခဲ့ပါတယ်အဲ့ကျွန်တော်ကိုယ်တိုင်ကွင်းဆင်းခါမှာအနည်းနာရောပါချီရောပေါ့နေစေကျွန်တော်ကွင်းဆင်းပါတယ်ခင်ဗျာကွင်းဆင်းတော့ဤတောင်ကမွေးတောင်ဆိုတာကတစ်တော်လေးစိတ်မရှိတော့ပါဘူးအဲဒီစင်နာကနေပတ်တိုင်းမှာလူထုတွေကစိုးရိမ်ကြောင်ကြောင်မှုရှိပါတယ်တို့သူဆိုရင်ကြောင်းကြမှုရှိတာကိုကျွန်တော်ကကုမ္ပဏီနဲ့ပေါင်းမှတေချာသူတို့ရဲ့လွတ်ဆောင်ချက်တွေကိုရှင်းပြပေးတာပါသို့တော်လည်းပဲနန္ဒရာရောက်နေတဲ့ဟိုလူနေစုတွေကအထုအထောင်လုပ်လို့အခုပြောတော့တန်လျာရှိတယ်ပေါ့ဟုတ်ပါနန္ဒရာရောက်နေတဲ့ဟိုကျွန်တော်ချင်းမျိုးသားတို့တွေပေါ့အဲ့ဒါမှကျွန်တော်သဘောပေါက်ချင်မထင်းထင်းသေးဘူးတက်တယ်ပဲသူတို့မှာကသူတို့စီမံချက်မှာကိုကလူမှုရေးကစသဘောပေါက်ချင်အဆုံးပေါ့ဒီချက်မကြီးကအဆုံးအဲ့ဒါတွေအားလုံးသူတို့မှာ project မှာသူတို့စီမံချက်ရေးထားပါတယ်ကုမ္ပဏီကသူတို့အားလုံး EIA SIA အားလုံးတို့ဆက်ပြီးသားရှိပါတယ
်ဒီစီမံကိန်းကိုချင်းပြည်နယ်အစိုးရကကင်တွယ်လှုပ်ဆောင်တာမဟုတ်ဘဲပြည်ထောင်စုအစိုးရကဒိုက်ရိုက်ကင်တွယ်ထားတယ်လို့ဦးကျော်ငိမ့်ကဆက်ပြောပါတယ်ဒါကြောင့်လောလောဆယ်မှာတော့ဒီစီမံကိန်းနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုဆွေးနွေးနေကြတော့မယ်လို့ဦးကျော်ငိမ့်ကပြောပါတယ
်အဲ့ဒါကပြည်ထောင်စုဝန်ကြီးနဲ့ဆက်ရချုပ်တာပါသူတို့ဟိုဟာအခုသူတို့အချိုးကျခိုးငွေပေါ့ဒီထောင်စုကဘလောက်ခံစားခွင့်ကုမ္ပဏီကဘလောက်ခံစားခွင့်ပြည်နယ်ကဘလောက်ခံစားတာပြီးတော့ညခိုင်နှုန်းခွဲရပါသူတို့အခုဒီထောင်စုမှာအဲ့ဒီအချိုးကျခွင့်မကဲသူတို့ဆွေးနွေးနေပါတယ
်ဒီစီမံကိန်းနဲ့ပတ်သက်လို့တော့ပြီးခဲ့တဲ့နှစ်သမရဦးသိန်းစင်တရုတ်ပြည်ကိုသွားတဲ့အချိန်စာချုပ်ချုပ်ဆိုခဲ့တာဖြစ်တယ်လို့လည်းဦးကျော်ငိမ့်ကဆက်ပြောပါတယ်ဒီမွေးတောင်မှာတပ်ထုနီကယ်စတဲ့တွင်းထွက်သံဇာတတွေရှိတယ်ဆိုပြီးအရင်ကလည်းနိုင်ငံခြားကုမ္ပဏီတွေလာရောက်လေ့လာမှုတွေလို့ဆိုပါတယ်အခုမှသာတရုတ်နိုင်ငံက North Mining Company ကတူဖော်ခွင့်ရရှိသွားတာပါကချင်ပြည်နယ်အတွင်းကမြစ်စုံရေကာတာစီမံကိန်းစကိုင်းတိုင်းဒေသကြီးမုံရွာမြို့နယ်အတွင်းကကျင်းနီတောင်စီမံကိန်းစတဲ့စီမံကိန်းတွေအပါအဝင်အရင်စစ်အစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့စာချုပ်တွေမှာဒေသခံပြည်သူတွေရဲ့ဆုံးရှုံးနေတာမှုတွေတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုထည့်သွင်းစဉ်းစားခဲ့ခြင်းမရှိဘဲလှုပ်ဆောင်ခဲ့တယ်ဆိုပြီးတရုတ်နိုင်ငံနဲ့ချုပ်ဆိုထားတဲ့စာချုပ်တွေအပေါ်ပြည်သူအများစုကအမြင်မကြည်လင်ဖြစ်ပြီးတော့ကန့်ကွက်နေကြတဲ့အချိန်ဒီမွေတောင်စီမံကိန်းထပ်မံပေါ်ပေါက်လာပြန်တာဖြစ်ပါတယ်ဒီစီမံကိန်းကတော့အရင်စစ်ဆိုးရလက်ထက်မှာချုပ်ဆိုခဲ့တာမျိုးမဟုတ်ဘဲလက်ရှိသမရဦးသိန်းစင်တရုတ်နိုင်ငံကိုသွားတဲ့အချိန်မှာချုပ်ဆိုခဲ့တာဖြစ်ပေမဲ့ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးဒေသခံတွေရဲ့ပြောဆိုမှုတွေထွက်လာတာကြောင့်ချင်းမျိုးသားနိုင်ငံရေးပါတီတွေအခုလိုသွားရောက်လေ့လာနေကြတာဖြစ်ပါတယ်အခုသွားရောက်လေ့လာနေတဲ့ချင်းမျိုးသားနိုင်ငံရေးပါတီ၅ခုကတော့ချင်းမျိုးသားပါတီချင်းတိုးတက်ရေးပါတီ ဇိုမီကွန်ဂရက်ပါတီတိုင်းဒေသလူမျိုးစုများဖွံ့ဖြိုးတိုးတက်ရေးပါတီနဲ့အရှိုးချင်းအမျိုးသားပါတီတို့ဖြစ်ကြပါရခင်ဗျာ